အမေရိကန်ဖက်ဒရယ်ပြည်ထောင်စုစနစ်ကိုလေ့လာဖို့မြန်မာတိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေမြန်မာအစိုးရနဲ့တပ်မတော်အစိုးရအရာရှိတွေလွှတ်တော်ကိုယ်စားလှယ်တွေပါဝင်တဲ့စုစုပေါင်း15ဦးကိုယ်စားလှယ်အဖွဲ့ဟာအမေရိကန်ဝါရှင်တန်ဒီစီမြို့တော်ကိုရောက်ရှိနေတာပါအမေရိကန်ဖက်ဒရယ်စနစ်ရဲ့အားနည်းချက်အားတာချက်တွေနဲ့ပတ်သက်လို့အဲ့ဒီမြန်မာကိုယ်စားလှယ်အဖွဲ့ဝင်တချို့ကိုသွားရောက်တွေ့ဆုံမေးမြန်းထားတဲ့မန်အင်ဂျင်နီယာကပြောပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ဒီကိုယ်စားလှယ်အဖွဲ့ဟာဝါရှင်တန်ဒီစီအပြင်ဒီနေ့တချို့ကိုတွားရောက်ပြီးတော့15ရက်ကြာလေ့လာခဲ့ကြတာပါရှင်အမေရိကန်နိုင်ငံမှာဗဟိုအစိုးရနဲ့ဒီနေ့အစိုးရတွေကြားအာဏာခွဲဝေပြီးတော့အပြန်အလှန်ထိန်းသိမ်းတဲ့စနစ်ကိုလည်းသူတို့လေ့လာခဲ့ရတယ်လို့ဆိုပါတယ်ဒီတော့အမေရိကန်ပြည်ထောင်စုကနေဒီနေ့တွေခွဲထွက်မသွားအောင်ဘယ်လိုလုပ်ထားသလဲဆိုတာကိုကိုယ်စားလှယ်အဖွဲ့ဝင်တဦးဖြစ်တဲ့သတင်းစာဆရာဦးရှိသူအောင်မြင့်ကိုနှိမ့်ချပါပါတယ်
သူတို့ပြည်ထောင်စုစပြီးတော့ဟိုပြည်ထောင်စုဆိုပြီးတော့မှဖက်ဒရယ်စပြီးတော့ခွဲတယ်ဆိုတဲ့အခြေအနေက73ပြည်တယ်ပဲပါတယ်73ပြည်တယ်ဆိုတာကဒီ confederation လို့ပေါ့ဟိုလွတ်လပ်သောဟိုပြည်နယ်များကပေါင်းစုထားတယ်ဆိုတဲ့ပုံစံမျိုးနဲ့သူကဟိုဖွဲ့စည်းထားတာအဲ့ဒီဥစ္စာကိုပြည်ထောင်စုအနေနဲ့သူတို့တရားဖွဲ့ဖို့ဆိုပြီးတော့မှအမှန်ညှိနှိုင်းမှုတွေပါသူတို့အများကြီးလုပ်ခဲ့တယ်လုပ်ခဲ့ပြီးတော့မှအပြန်အလှန်လိုက်ပြောမှုတွေနောက်သက်ဆိုင်ရာပြည်နယ်တွေရဲ့ရပိုင်ခွင့်တွေပါဒီမဆုံးရှုံးအောင်ပေါ့နော်အကုန်လုံးအေရှာစီစဉ်ပြီးတော့မှလှုပ်ရှားတဲ့အတွက်ကြောင့်မို့လို့ဟိုခွဲထက်တယ်ဆိုတဲ့ပြဿနာကဟိုမပေါ်ပေါက်လာဘူးပေါ့နော်ဒါတော့မှကျွန်စနစ်အဲဟိုဆက်ပြီးတော့ကျင့်သုံးမယ်မကျင့်သုံးဘူးဆိုတဲ့ပြဿနာပေါ်တော့ဒီလိုဖြစ်တော့ဖြစ်ခဲ့သေးတာပဲ
အဲ့တော့ဒီ American ပြည်ထောင်စုဆက်ပြီးတော့စနစ်ရဲ့အားမဲ့တဲ့အားသာချက်တွေနဲ့ပတ်သက်လို့ရောဘယ်လိုဖြစ်ပါလဲရှင
်လောလောဆယ်ပြင်ရတွေ့ရတဲ့လောက်ကတော့အားကောင်းချက်တွေအများကြီးပဲသူကပထမတစ်ချက်ကတော့ပါဝင်တဲ့ပြည်တွေတွေအကုန်လုံးကိုသူတို့ရဲ့ဟိုသက်ဆိုင်ရာပြည်တွေအလိုက်လွတ်လပ်ခွင့်တွေလုပ်ပိုင်ခွင့်တွေတော်တော်လေးကိုရှိတယ်အဲ့ဒီအားမှာဟိုကျန်တဲ့အာဏာတွေကိုဘိုးဆိုးရကိုအတ်ထားတဲ့ခါကျတော့ဘိုးဆိုးရကလည်းအားကောင်းကောင်းနဲ့သူလှုပ်လှုပ်နေတာပေါ့နော်အဲဆိုတော့ခါကျတော့တွေ့ရတဲ့ဟာနေရာတိုင်းနေရာတိုင်းမှာအလုံးကတာဝန်လည်းရှိတယ်အလုံးကကြိုးစားမှဖြစ်မယ်ဆိုတဲ့အနေအထားမျိုးဆိုတဲ့ခါကျတော့အတူဟာကတော့အားကောင်းတာကြီးပဲအဓိကတော့မြင်ခဲ့တာပေါ့တမတော်ကိုပဲကြီးကြီးအဲကျန်တဲ့နေရာတွေပဲကြီးကြီးပေါ့နော်အကုန်လုံးအားကောင်းတယ်ဆိုတဲ့ဥစ္စာကိုတွေ့ရတာပေါ့
မင်းတို့ပဲဒီနေပြည်တော်မှာဈေးပါတဲ့တရားစုငင်းငယ်ရေးဆွေးနွေးမှုဖူးတွဲကော်မတီကနေဒီနေ့နဲ့တိုင်းပြည်ကကိုယ်ပိုင်အခြေခံဥပဒေရေးဆွဲခွင့်သဘောတူညီမှုရခဲ့တဲ့အပေါ်မှာစိုးစိုးကြောင်နောက်ထပ်ကိုယ်စားလှယ်အဖွဲ့ဝင်တုံးဖြစ်တဲ့ရှမ်းတိုင်းသားများဒီမျိုးပြည်စည်းခွဲချုပ်တွဲပဲ့အတူတူစိုက်စော်မျိုးကပြောပါတယ
်ဒီနယ်ဖက်စည်းပုံနဲ့ပတ်သက်ရင်တော့ဒါကဟိုစိုးစိုးရမယ့်ကိစ္စတစ်ခုဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဖက်ဒရယ်နိုင်ငံတစ်ခုအနေနဲ့မရှိမဖြစ်ကတော့တကယ်ဟိုဒီနယ်တွေရဲ့ဖက်စည်းပုံအခြေခံဥပဒေပဲဖြစ်ပါတယ်ဒီနယ်ဖက်စည်းပုံအခြေခံဥပဒေကိုရေးဆွဲတဲ့အချိန်မှာလည်းဒီနယ်အစ်စ်မတင်မကပဲနဲ့ဒီတန်ထရအစ်စ်နဲ့ဖြီးကိုကျွန်တော်တို့ဘယ်လိုလုပ်ဆောင်နိုင်မလဲဆိုတဲ့အပေါ်မှာလည်းစဉ်းစားရမယ့်အချက်ဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီတိုင်းသားအလုံးစုတူရေးပါဝင်တဲ့ဒီမြန်မာပြည်တစ်ပါးဟန်ပြည်ထောင်စုစနစ်ကိုတည်ဆောက်တဲ့နေရာမှာအမေရိကန်ပြည်ကနေပါရီအတူတူတင်တယ်ဆိုတာကိုပြောပြလိုက်ရမှာရှင
်ဒီအမေရိကန်ပြည်တော်မှာအတူတူဆရာတွေကတော့ local government လို့ပြောတဲ့ဒီတန်ထရအစိုးရပြည်ပါဝင်ပါတယ်ဒီဒီတန်တော့အစိုးရတွေအလုတ်လုတ်ပုံလေးဒီမြို့နယ်အလတ်မြို့နယ်စပေါ်ပုံစံတွေရှိတဲ့ပြီးတော့ဒီကောင်ဆယ်မန်ပေါ့ဗျာမြို့နယ်ကောင်စီပိုင်းတွေလှုပ်လှုပ်ရလှုပ်ပုံကိုင်းပုံတွေကဟောကျွန်တော်တိုင်းပြည်မှာအတိုင်းအတာတစ်ခုတည်းအသုံးဝင်မယ်လို့မြင်တယ်နောက်ပြီးတော့ကျွန်တော်ဒီမှာတွေ့ရတဲ့ဒီပညာရေးစနစ်ပေါ့ကတို့ဒီ dual language ပေါ့ဘာသာနိုင်ငံတူဘာသာသုံးခုပေါင်းပြီးတော့တပြိုင်တည်းသင်နေတာလေဒါသင်ရုံးညွှန်းကြားကိုတော့ special ဟောပြုစုပြီးတော့သင်တားရမယ့်သဘောတွေရှိပါတယ်နောက်ပြီးတော့ဒီမှာရှိတာတခုက national card ပါအမျိုးသားပြည်နယ်ပတ်ဆိုတဲ့သဘောတက်ရောက်တာပေါ့ဗျာ national card ဆိုတော့အဲ့ဒီ national card တွေရဲ့လုပ်ငန်းတာဝန်တွေရောအဲ့ဒီ national card တွေရဲ့ဟိုအရေးပါမှုရောပေါ့လေနောက်ပြီးတော့တိုင်းပြည်ပေါ်မှာသူတို့ national card တွေနဲ့ဘယ်လိုတောင်းဆန်းပေါင်းနေတယ်ဆိုတဲ့ပုံစံမျိုးကျွန်တော်တို့သိလာရမယ်ဆိုတော့ဖြစ်ကျွန်တော်တို့ရဲ့ဒီအခြေတခုလည်းဖြစ်နိုင်တယ်ပေါ့လေကျွန်တော်တို့နိုင်ငံမှာကြုံတွေ့နေရတဲ့ဒီလက်နက်ကြိုင်အဖွဲ့ရှိများအားလုံးအပါအဝင်ပြည်ထောင်စုတမတော်ဒီတောက်တဲ့ပုံစံတွေမှာရောအပေါ်တန်းအမျိုးမျိုးနဲ့ပေါ့လေကျွန်တော်တို့ဟိုစာပေနိုင်မယ်တော့ပြင်တာပေါ့လေ
အမေရိကန်နိုင်ငံသားဌာနရဲ့နိုင်ငံတကာကောင်းဆောင်မှုစီစဉ်တဲ့အခုဒီမြန်မာကိုယ်စားလှယ်ဖက်ကလာရောက်လေ့လာကြတာဖြစ်ပါတယ်ရှင်အဲ့ဒီအထဲမှာရန်ကုန်တိုင်းအစိုးရတိုင်းသားရေးရာဝန်ကြီးရောပန်းတင်စာမျိုးနဲ့ဒီအခြားပြည်နယ်နဲ့တိုင်းကလွတ်တော်ကိုယ်စားလှယ်တွေဗိုလ်မှူးချုပ်စစ်တပ်တော်အရာရှိကြီးတဦးနဲ့တပ်မှုစစ်ရေးတပ်အရာရှိတဦးအပါအဝင်ပေါ့နော်တချင်လူမျိုးရေးဖွဲ့ကြီးရယ်ကိုပြည်အမျိုးသားအစည်းအရုံး KNU စတဲ့လက်နက်ကိုင်ဖွဲ့ဝင်တွေလည်းပါဝင်ပါတယ်ရှင်